ီးရီးယားနောက်မြောက်ပိုင်းကဒီကနေ့လေကြောင်းတက်ခိုက်မှုအတွင်းနေစည်းမချဆောင်များအသင်းရဲ့ပံ့ပိုးမှုနဲ့ဖွင့်လှစ်ထားတဲ့ဆေးရုံပျက်စီးပြီးလူ၈ဦးတက်မနေတည်ဆုံသွားတယ်လို့ MSF ကပြောပါရယ်။အစ်ဒလစ်ဒေသမှာရှိတဲ့Marat El Newman ဆေးရုံကို rocket ဒုံးကျည်၄စင်းထိမှန်ခဲ့ပြီးဝန်ထမ်း၈ဦးပျောက်ဆုံးနေကြောင်းပြင်သစ်နိုင်ငံအခြေစိုက်နိုင်ငံတကာအကူအညီပေးအဖွဲ့ MSF ကပြောပါရယ်။ဒါဟာချမ်းမာရေးပိုင်းဆိုင်ရာအကူအညီပေးနေတဲ့ဆေးရုံတရုံကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာဖြစ်တာကြောင့်ဒီလုပ်ရဲ့အပေါ်အပြင်းထန်ဆုံးရှုတ်ချပါရယ်လို့ MSF အကြီးအကဲMassimiliano Ribadango ကပြောပါရယ်ဆေးရုံကိုအခုလိုတိုက်ခိုက်တာကြောင့်ပြည်ပခောက်တွေအပြင်းထန်ဖြစ်ပွားနေတဲ့နေရာကလူ4000လောက်ဟာကျန်းမာရေးစောင့်ရှောက်မှုရရှိတော့မှာမဟုတ်ဘူးလို့လည်းသူကပြောပါရယ်ဂရင်30ဆန့်ဆေးရုံမှာကျန်းမာရေးဝန်ထမ်း54ဦးထိရှိပြီးခွဲစိတ်ခန်းနှစ်ခန်းပြင်ပလူနာကုသရေးဌာနနဲ့အရေးပေါ်အခန်းတစ်ခန်းရှိတယ်လို့ MSF ကပြောပါရယ်ဒီတိုက်ခိုက်မှုကဘသူလက်ချက်ဆိုတာကို MSF ကမပြောပေမဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့ကဒါဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုလို့ယုံကြည်ရကြောင်းပြောဆိုပြီးဒီတိုက်ခိုက်မှုအတွင်းလူ9ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့တယ်လို့ဆိုပါတယ်။စီးရီးယားမြောက်ပိုင်းကအဇက်စ်မြို့ကကလေးဆေးရုံကိုလည်းဒီကနေ့မှမစ်ဆိုင်းတိုးကြီးဒဇင်ထိမှန်ခဲ့တာကြောင့်လူ10ဦးထက်မနည်းသေဆုံးသွားပါတယ်ခင်ဗျာ။